21 ရာစုပင်လုံနီလာခံကိုတက်ရောက်လာတဲ့ဝါပြည်သွေးစီညီညွတ်ရေးတက်မတော် UWS ကိုစလေအဖွဲ့အတွက်စီစဉ်နေရချထားမှုအားနည်းတဲ့အပြင်ခွဲခြားကက်သက်ခံခဲ့ရတဲ့အတွက်ညီလာခံကိုဆက်မတက်ပဲထွက်ခွာလာတဲ့အကြောင်းကို UWS ဘက်ကပြောကြားခဲ့ပါတယ်။ဒီဖြစ်ဖြစ်နဲ့ပတ်သက်လို့ NLD အစိုးရငြိမ်းချမ်းရေးကော်မရှင်ဘက်က UWS ကိုတောင်းပန်ခဲ့ပြီးညီလာခံအတွင်းစီမံခန့်ခွဲမှုအားနည်းချက်တချို့ကြောင့်အဆင်မပြေဖြစ်ခဲ့တဲ့ပေါ်နားလည်ပေးဖို့မြစ်တာရက်ခံခဲ့ပါတယ်။အသေးစိတ်ကိုမန်အင်ဂျင်ဆိုင်ကပြောပြပေးမှာပါ
။ညီငယ်ညီလာခံကနေနှုတ်ထွက်လာတဲ့ဝါကိုစလေဖွဲ့ဟာရှမ်းပြည်အရှေ့ချမ်းမှာရှိတဲ့ UWS ဌာနချုပ်ကိုမနေ့ကပြန်လည်ရောက်ရှိခဲ့ပါတယ်။သူတို့အနေနဲ့ညီလာခံဆက်မတက်ပဲထွက်ခွာလာတဲ့အကြောင်းရင်းဟာမီလာကန်တွင်သူတို့အပေါ်ကန့်သတ်မှုတွေရှိခဲ့တာကြောင့်ဖြစ်တယ်လို့ဝါကိုစလေအဖွဲ့ဦးဆောင်သူ UWSC တောင်ပိုင်းဆက်ဆံရေးယုံဒုတိယတာဝန်ခံဦးညီရွံကသတင်းထုတ်တွေကိုခုလိုပြောပါတယ
်ကျွန်တော်ချက်ဝင်နေနေကြတာပြီးချက်ဝင်ပြီးကြတာလိလာသူအနေနဲ့ပြောတော့သူတို့ကလဲပြီးနေလေးပဲနေဆိုပြီးညအထိတည်းမပြေဘူးမိုးကြီးစီနောက်ရက်ထပ်ထပ်တဲ့တော့ဒီခဲဝင်နေဟိုခဲဝင်နေဟိုမှာတော့မရဘူးတန်းတက်ချက်တဲ့အမင်းမျိုးလို့
မီလာကစီစဉ်သူတွေဘက်ကအားနည်းချက်တွေရှိခဲ့တဲ့အတွက်အခုလိုဖြစ်ရမျိုးပေါ်ပေါက်ခဲ့တာဖြစ်တယ်လို့မြင်မိကြောင်း27ရာစုပင်လုံမီလာကန်ကိုတက်ရောက်နေတဲ့ NDAA မိုင်းနာအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးကြည်မြင့်က VOE ကိုပြောပါတယ
်။နားလည်မှုတော့နည်းနည်းလွဲတော့လွဲနေတယ်။ပြင်းစင်းတဲ့နေရာမှာတော့နည်းနည်းတော့မပြည့်စုံဘူးပေါ့။တခြားတော့ပြဿနာမရှိပါဘူး။ကျွန်တော်စက်တက်နေတယ်။ကျွန်တော်တို့အားလုံးပေါ်တော့တက်ပြတော့16ရောက်ဒါပေမဲ့တချို့ကတော့ဒီဒေတာမှမရောက်ဘူးဆိုတော့တချို့နေရာမှာတော်တော်လေးလာတဲ့ပြန်ရှိတယ်။တကယ်စီးရီးတက်တဲ့လူတော့ခုနှစ်ယောက်ပေါ့
။အခုလိုတီထောင်စုငင်းငယ်ညီလာကန်အစ်စ်မျိုးမှာအရေးပါတဲ့တိုင်းနာကောင်းဆောင်တွေအတွက်နေရာချထားရေးမှာအားနည်းချက်တွေရှိနေကြောင်းညီလာခံကိုလေ့လာသူအဖြစ်တက်ရောက်နေတဲ့မဟာဗျူဟာနဲ့ဘူဝါဒလေ့လာရေးအင်စတီကျူရဲ့တင်ဒန်းပိုင်းဆိုင်ရာညွှန်ကြားရေးမှူးဦးအောင်သူငင်းကပြောပါရစေ
။အထူးသဖြင့်တော့ဒီစီမံခန့်ခွဲမှုမှာအားနည်းချက်တွေရှိတာပေါ့နော်။သူတို့ကဒီဝန်ကြီးဌာနကဝန်ထမ်းတွေနေရာချထားတယ်။ချထားတဲ့အခါကျတော့ conflict sensitivity ခေါ်တာပေါ့။ဒါဒီတိုင်းနာကောင်းဆောင်တွေဘယ်လိုနေရာပေးရမယ်ဆိုတဲ့ကိစ္စမျိုးပေါ့နော်။အဲ့လိုဟာဒီမှာအားနည်းတဲ့လူချက
်အခုလိုညီလာခံအတွင်းအဆင်မပြေဖြစ်ခဲ့တဲ့အပေါ်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကဝါကိုစလေအဖွဲ့ကိုရှင်းပြတောင်းပန်ဖို့ကြာတာပတိနီကညွှန်ကြားခဲ့ပါတယ်အစိုးရငြိမ်းချမ်းရေးကော်မရှင်ဒုဥက္ကဋ္ဌဦးသိန်းစောကလည်း UWSC ဥက္ကဋ္ဌဦးပေါ့ယူချမ်းစီကိုနားလည်ပေးဖို့မေတ္တာရက်ခံတဲ့တရားဝင်စာကိုမင်းကရက်ဆွဲနဲ့အများပြည်သူသိအောင်ထုတ်ပြန်ကြေညာခဲ့ပါတယ်။အဲ့ဒီမေတ္တာရက်ခံစာမှာတော့ညီလာခံတက်ရောက်လာတဲ့တိုင်းရင်းသားနဲ့နှစ်ကိုင်အဖွဲ့အစည်းအားလုံးကိုနိုင်ငံတော်ကဒန်းတူညီတူသဘောထားကြောင်းနဲ့ညီလာခံအတွင်းစီမံခန့်ခွဲမှုအားနည်းချက်အချို့ကြောင့်အဆင်မပြေဖြစ်ခဲ့ရမှုများရှိခဲ့သည်ကိုနားလည်ပေးဖို့မေတ္တာရက်ခံကြောင်းဖော်ပြထားပါတယ်။နောက်ဆက်လက်ကျင်းပမယ့်ငင်းငယ်ညီလာခံကြီးတွေမှာအခုလိုအခြေအနေမျိုးထပ်မဖြစ်ရအောင်တက်ရောက်လာတဲ့တိုင်းနာအဖွဲ့ခေါင်းဆောင်တွေကိုဒီဥတ္တဆိုင်စီစဉ်နေရာချထားပေးဖို့လိုအပ်ကြောင်းဥအောင်သူငင်းကပြောပါတယ
်ကျွန်တော်မြင်လာကတော့အခုလက်ရှိ27ပင်ရာစုပင်လုံးပေါ့နော်ဆိုတော့သူကတော့ဒေါက်ဆန်းစုကြည်ပြောလို့ပဲယထာကြီးကတော့ထွက်သွားပြီပေါ့ဆိုတော့ကျွန်တော်မြင်လာတော့ဝါဘက်ကလည်းသူတို့ကဒီကိစ္စကိုဘာကောင်းလဲအပြတ်ကြီးငင်းပဲ့တာမျိုးတော့လုံးဝမဟုတ်ဘူးလို့ထင်ပါတယ်ဆိုတော့ဒါပေမဲ့တစ်ဖက်ကလည်းသူတို့ရဲ့ဘာကောင်းလဲယက်တီချက်ပေါ့နော်သူတို့ခံစားရတဲ့ကိစ္စကိုသူတို့ပြောရဲဆိုတဲ့ကိစ္စမျိုးဖြစ်မယ်လို့ထင်တယ်။ထင်တာကတော့အဓိကတော့ကျွန်တော်မြင်တာနောက်လာမယ့်အစည်းအဝေးတွေဖြစ်ရင်ပေါ့။ဆိုပို့ပြီးတော့ဒီလက်ရှိအခုတိုင်းသားဖွဲ့ခေါင်းဆောင်တွေကိုတက်ပို့ပြီးတော့ဟိုဖေးချာပြူးဆိုင်တာမျိုးပေါ့နော်။အဲ့ဒါမျိုးတွေလိုလိမ့်မယ်လို့ကြောက်ပါ။
တရုတ်မြန်မာနယ်စပ်အခြေဆိုင်ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့နဲ့မိုင်းလောင်းအဖွဲ့တို့အနေနဲ့27ရာစုပင်လုံညီလာခံကိုတက်ရောက်ဖို့ဒေါက်ဆန်းစုကြည်ကိုယ်တိုင်ဖိတ်ကြားခဲ့တာပါ။သူတို့နှစ်ဖွဲ့လုံးအနေနဲ့ဒေါက်ဆန်းစုကြည်ဦးဆောင်ကျင်းပတဲ့ပြည်ထောင်စုညီငယ်ညီလာခံကိုထောက်ခံတယ်လို့ပင်လုံစိတ်တက်နဲ့ညီတဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေတာဖြစ်ဖို့လူလာကြောင်း NDAA မိုင်းလာအဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်ဦးကြည်မြင့်ကဆိုပါတယ
်။ကျွန်တော်တို့ကတော့လက်ရှိဒီရာစုပင်လုံညီလာခံရဲ့ဒီရွေးချယ်တဲ့ဟိုညီဆိုင်ရဲ့ညီလာခံဆိုတော့ကျွန်တော်တို့အပြည့်အဝထောက်ခံတယ်။ကျွန်တော်တို့လည်း NDAA နဲ့ဆိုပြီးရှိရင်ဆိုတော့အဖြစ်ဒေတာလေးဟာပင်လုံစိတ်တက်နဲ့ညီတဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေတာတခုလူချင်းလေးဆိုအဲ့လိုပဲတင်ကြတယ်
ဩဂုတ်လ31ရက်နေ့ကနေစက်တင်ဘာလ3ရက်နေ့အထိနေပြည်တော်မှာ4ရက်ကြာကျင်းပနေတဲ့ပြည်ထောင်စုငင်းငယ်ညီလာခံကိုတိုင်းနာလက်နက်ကိုင်21ဖွဲ့တဲက18ဖွဲ့တက်ရောက်ခဲ့ပြီးဖက်ဒရယ်ပြည်ထောင်စုနဲ့ပတ်သက်တဲ့သူတို့ရဲ့မူဝါဒတွေကိုတင်ပြခဲ့ကြပါတယ်ရှင်